လာပါခင်ဗျာအင်္ဂါနေ့ညပိုင်းတရားလီလိုက်အစီအစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီအပြစ်ခတ်ရစေးရေးအဓိကငြင်းငြိမ်းလုံခြုံရေးနဲ့ပတ်သက်ပါတယ်ပြောရမယ်ဆိုရင်တော့ဒီ NCA အပြစ်ခတ်ရစေးရေးစာချုပ်လက်မှတ်ရထိုးခဲ့ကြတာအခုဆိုရှင်တနင်္ဂနွေဆိုင်ရာအပြစ်ခတ်ရစေးရေးစာချုပ်ပေါ့လက်မှတ်ရထိုးခဲ့တာအခုဆိုရင်နှစ်နှစ်ရှိတော့ပါပြီအဲတနည်းအားဖြင့်ကျွန်တော်ဒီအခမ်းအနားတရားတို့လုပ်ပါတယ်လုပ်တဲ့အခါမှာတက်မကောက်ရူစီချုပ်ရောနောက်နိုင်ငံတော်တနင်္ဂနွေပုဂ္ဂိုလ်တော်ဆန်းစစ်ကြီးရောမိကုန်းတွေပြောကြပါတယ်သူပြောတဲ့အထက်မှာတော့NCA စာချုပ်ကိုထိုးခြင်းအဖြစ်ပဲ80ငင်းငယ်လူငန်းစင်ကို80နိုင်မယ်ဆိုတဲ့သဘောမျိုးပြောပါတယ်သူပြဆိုရှင်ဒီဗိုလ်ချုပ်ကြီးမင်းအောင်လိုင်းပြောတဲ့ထဲမှာတော်လေးပြောတာတော့တွေ့ရပါတယ်အဓိက NCA ကလွယ်ပြီးတော့တခြားရွေးစရာလမ်းမရှိဘူးဆိုတဲ့သဘောမျိုးပြောသွားပါတယ်ခင်ဗျာကျွန်တော်အဲအကြောင်းမလို့ဒီ NCA နဲ့ပတ်သက်လို့တုံ့တက်ဆွေးနွေးမှာဖြစ်ပါတယ်အဓိကပေါင်းစနေပေးကိုပုံကူ2ဦးကျွန်တော်ဖိတ်ခေါ်ထားပါတယ်ပထမတူကတော့ဒီ UNFC ညီညွတ်တော်တိုင်းလာလူမျိုးများအဖွဲ့ရဲ့ပြောဆိုခွင့်ရှိသူဖြစ်တဲ့ဦးထွန်းစောဖြစ်ပါတယ်နောက်တစ်ခုကတော့ဒီစိုက်ဆရာတန်းဆုနိုင်ပါဦးတန်းဆုနိုင်ကတော့နိုင်ငံရေးလ ీల အကေဖြတ်သူလည်းဖြစ်ပါတယ်သူနှစ်ဦးစလုံးလေးလိုက်ပေါ်ကိုရောက်နေပါတယ်ခင်ဗျကျွန်တော်အရင်ဆုံးဦးထွန်းစောဖိတ်ခေါ်ချင်ပါတယ်ခင်ဗျကိုတွန်းတို့ကြားပါလားခင်ဗျဟု
တ်ကဲ့ကြားပါတယ
်ခုနကကျွန်တော်ပြောသွားလို့ပါပဲအာသူဒီခေါင်းဆောင်ရဲ့မိကုံးပေါ့နော်မြန်မာခေါင်းဆောင်ရဲ့မိကုံးတွေအထူးဖြစ်ဒီတက်မကောက်ဦးစီချိုးရဲ့မိကုံးမှာတော့ပြင်းထန်ပြောပါတယ် NCA ကလွယ်လို့တခြားရွေးစရာမရှိဘူးဆိုတော့အဲ့တော့ UNFC က NCA ထိုးတိုင်တဲ့အချိန်ကြီးအလားအလာအခက်အခဲတွေအခုဘယ်လိုများရှိနေလဲခင်ဗျအကြမ်းင်းပေါ့
ဟုတ်ကဲ့ကျွန်တော်တို့ဒီ SCA ဟာအားလုံးအတူတူကလုပ်ခဲ့ကြတဲ့ဒီ subject ဖြစ်ပါတယ်ဆို SCA ကနေပြီးတော့အခုကျွန်တော်တို့အားလုံးပါဝင်မှုကအနှစ်သာဖြစ်တယ်ပေါ့နော်ဆို SCA ကအဋ္ဌိပေရဲ့အနှစ်သာရကနေပြီးတော့လောလောဆယ်မှာကျွန်တော်တို့မေးခွန်းထုတ်ပြန်ဖြစ်နေပါတယ်ဒီတမတော်ကဝေယူစီချုပ်ကအဲ့ဒီပုံမှာအသေးရက်ပြီးပြောနေတဲ့အခါမှာအဋ္ဌိပေဖွင့်ဆိုမှုကပေါ့နော်ဒီ EAO ရဲ့ဖွင့်ဆိုမှုနဲ့ကျွန်တော်တို့တယ်လို့ကဝင်းဒီကျုပ်ရဲ့ယက်တီရဲ့သဘောထားကမတူညီမှုဖြစ်တယ်။တမတော်ရဲ့ယက်တီချက်ကတော့အဲ့ဒီ NCA ကိုအိပ်ပြခွင့်လုပ်တာမှာလို့တမျိုးမလို့တမျိုးပုံစံမျိုးဖြစ်နေတာကိုကျွန်တော်တွေ့ရပါတယ်။အဓိကတမတော်ကဝင်းဒီကျုပ်ကအဲ့ဒီသူ့ရဲ့မိန့်ခွန်းမှာဆက်ပြောတဲ့အခါမှာအချက်၃ချက်ကိုအခြေခံပြီးပြောတာတွေ့ပါတယ်။ NCA ကိုဘာကြောင့်ထိုးဖို့လိုလဲဆိုလို့ရှိရင်နံပါတ်၁အနေနဲ့ NCA စာချုပ်ဟာတော့ကျွန်တော်တို့ဒီနေရာဖြစ်စဉ်အတွက်အဓိကကြားတဲ့အခြေခံလိုအပ်ချက်ဖြစ်တယ်လို့ပြောပါတယ်။နံပါတ်၄အနေနဲ့အဲ့ဒီအဓိကကြားတဲ့အခြေခံလိုအပ်ချက်ကိုမဖော်ဆောင်ဘဲနဲ့ရှင်းသက်သွားမယ်ဆိုလို့ရှိရင်တနက်တက်တယ်မသိပဲနဲ့သိမချရတဲ့အနေထားကိုရောက်ပြီးတော့မှတနက်ကလန်းတွေကိုဥတီသွားနိုင်တယ်လို့ပြောရပါလိမ့်မယ်။နံပါတ်၃တစ်ချက်အနေနဲ့ဆိုလို့ရှိရင်ဒီ NCA စာချုပ်ဟာတော့ဒီအစိုးရတစ်ခုလည်းမဟုတ်ဘူးတက်မတော်တစ်ခုလည်းမဟုတ်ဘူးအေးအေးကိုတွေပါအားလုံးပါဝင်ပြီးမှအတူတူပေါင်းရေးဆွဲကြတာဖြစ်တယ်။ဒါဒီအချက်၃ချက်ပေါ်မှာအခြေခံပြီးမှသူက NCA ကိုလက်မှတ်ရေးထိုးဖို့လိုတယ်လို့သူပြောရပါလိမ့်မယ်။ဒါလက်တွေ့မှာတော့သူကအဲ့ဒီရပြောတဲ့အတိုင်းပဲသူရက်တီလုံဆောင်တာမတွေ့ရဘူးပေါ့။အဲ့ဒီအချက်၃ချက်ကိုနှစ်သာရပြောရတော့လည်းသူလက်တွေ့အပြင်အကောင့်တွေဖော်မယ်ဆိုလို့ရှိရင် NCA ရဲ့အတိတ်တွေဖွင့်ထုတ်မှုနဲ့နှစ်သာရဟာရုပ်လုံးပေါ်မှာဖြစ်ပါတယ်။သူနှစ်တည်းသူပြောတဲ့
ဟုတ်ကဲ့။ဘယ်ချက်တွေကိုလက်တွေ့မကြောက်ဘူးပြောရလဲခင်ဗျာ
။ဥပမာနံပါတ်၁ဆိုလို့ရှိရင်ပေါ့ဗျာ။ဒီ NCA ဟာအဓိကကြဆုံးအခြေခံလုံဆောင်အောင်အချက်လို့ပြောပါတယ်။ဒါကျွန်တော်တို့လည်းအဲ့ဒါကိုလက်ခံထားတာပဲ။သူ NCA ဟာတနင်္ဂနွေနေ့ခင်းရက်စီကိုဖော်ဆောင်ဖို့လိုတယ်ဆိုတာကျွန်တော်တို့ကလက်ခံထားတယ်အဓိကကြတဲ့အခြေခံအချက်လက်ကိုကျွန်တော်တို့မမြင်ဘူးဘာသာနှစ်အနေနဲ့ပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ကဒီ NCA ကနေပြီးတော့မှအခြေခံအချက်လက်ကိုလက်ခံပြီးမှကျွန်တော်တို့ကအားလုံးဒီတည်ငြိမ်တဲ့ပတ်ဝန်းကျင်ကိုဖန်တီးဖို့လိုတယ်တည်ငြိမ်တဲ့ပတ်ဝန်းကျင်မရှိဘဲနဲ့ကျွန်တော်တို့ကဒီနိုင်ငံဆွေးနွေးပွဲပြန်ဆိုင်လို့မရဘူးဆိုတဲ့အဓိပ္ပာယ်ပဲနံပါတ်1ကအဲ့ဒါလေညှိပေးစရာမရှိဘူးနံပါတ်3နဲ့ဒုတိယလူဆိုပဲနံပါတ်3ဆိုတော့အားလုံးပါဝင်ပြီးတော့မှသူကရေးဆွဲကြတာဖြစ်တယ်အဲ့ဒါကြောင့်အားလုံးပါဝင်မှုပုံမှာတမတော်ကလက်မခံတာဖြစ်တယ်အဲ့ဒါတော့သူပြောတဲ့ဥစ္စာကသူပြောတဲ့ဥစ္စာတိုင်းခြေတော့မညီဘူးဖြစ်နေတာကိုကျွန်တော်တွေ့ရတယ်။အဲ့ဒါကြောင့် NCA အပြင်ကျွန်တော်တို့ကတခြားနည်းလမ်းဟိုပေါ့နော်ဒီစဉ်းစားကြရတယ်ဖြစ်လာတဲ့အနေအထားတွေကိုတချို့ကစဉ်းစားတာတွေတွေ့ရတယ်ပေါ့။ဒါကျွန်တော်တို့မြင်တာကတော့ရိုးရိုးရှင်းရှင်းလေးပဲ။ဒီတမတော်ဘက်ကတင်းတင်းထုတ်ပြန်မှုကိုစွန့်ပြီးတော့မှ NCA အနှစ်သာရကိုရုပ်လုံးဖော်တဲ့နည်းလမ်းပဲရှိတယ်။တနင်္ဂနွေပြည်ခရီးစီးကြောင်းကိုအစိုးရနဲ့တမတော်တို့ကစတင်ကြေညာလိုက်ပြီးတော့မှNCA နှစ်သာရကိုလက်တွေ့ပေါ်ဆောင်ဖို့လိုတယ်လို့အဲ့လိုမြင်ပါတယ်
ဟုတ်ကဲ့အားလုံးမပါနိုင်ဘူးဆိုတော့ကဘယ်အဖွဲ့တွေကိုညှိနှွမ်းတာလဲခင်ဗျာကိုကန့်တို့ဘာလို့အဖွဲ့တွေလား
ဟုတ်ပါတယ်ကျွန်တော်တို့ဒီ NCA ကိုစတင်လှုပ်ဆောင်တော့က NCCD အနေနဲ့အဖွဲ့16ဖွဲ့ပါပြီးတော့ကျွန်တော်တို့လုပ်ခဲ့ကြတာဖြစ်တယ်ဒီအချိန်မှာ NCA ကိုတော့ကျွန်တော်တို့လက်ချက်သက်ခါနီးမှာအစုံသက်ခါနီးမှာအားလုံးကိုလက်မခံခဲ့ဘူးအဲ့ဒါလည်းတက်မတော်ရဲ့သဘောထားကြောင့်ပဲဖြစ်ပါတယ်ဒါကြောင့်အားလုံးပါဝင်မှုကိုလက်တွေ့အပြင်မပေါ်ဆောင်ခဲ့ပဲနဲ့အခုကျမှသူကအဲ့ဒီချက်လက်တွေကိုထောက်ပြီးတော့မှလက်မထိုးအောင်လို့ပြောနေတဲ့ခါကျတော့သူပြောဆိုခြင်းနဲ့လှုပ်ဆောင်ချက်က ရှင်းတော့မညီဘူးဖြစ်နေတယ်ဆိုတဲ့အနေအထားရှိပါတယ်
ဟုတ်ကဲ့ဒီနေရာမှာကျွန်တော်တစ်ချက်မေးချင်တာကကိုကန့် AE ဒီအေဂျင့်ခိုင်တိုင်းသားလက်နက်ကိုင်ဖွဲ့ပေါ့နော် AE တို့ဒီဖွဲ့ကြီးနဲ့ပတ်သက်လို့တက်မော်ဘက်ကသူတို့ပြောနေတာကသူတို့နဲ့တိုက်ပွဲတွေထိတွေ့မှုတွေညီညာရေးလုပ်ငန်းတွေဖြစ်နေတဲ့အချိန်မှာပဲဖြစ်ခဲ့တယ်နောက်တစ်ခုက AE ဆိုလို့ရှိရင်ညီညာရေးလုပ်ငန်းတွေကြမှာပေါ်လာတဲ့ဖွဲ့စည်းဖြစ်တယ်အဲ့တော့စကားမပြောနိုင်ဘူးတော့တော့တစ်ဖက်မှာညီနိုင်ကော်မရှင်ကနေပြီးတော့ညီနိုင်ဒီကြိတ်ကြော်ဒီညီနိုင်နေရာလဲကျွန်တော်ကြားရပါတယ်ခင်ဗျာအဲ့တော့အဲ့အလားအလာကဟိုခြေနေမကောင်းနိုင်ဘူးလား NCA ရောက်လာနိုင်ဘူးလား
ဒါမဲ့ခုနကဘယ်လိုပဲပြောပြောလေအဲ့ဒီခုနကပြောတဲ့အဖွဲ့၃ဖွဲ့ပေါ့နော်တက်မတော်ဘက်ကနေပြီးတော့မှအခြေအနေကြောင်းကြီးရဲ့ကြောင်းချက်တွေမျိုးမျိုးပြပြီးတော့မှကန့်သက်ထားတဲ့အဖွဲ့တွေကိုယ်တိုင်ကပဲ NCA စာချုပ်ကိုအတူတူကလက်မှတ်ရေးထိုးပေးဟိုပါပေါ့နော်ပြုစုခဲ့ကြတာပဲတော့အဲ့ဒီချိန်တော့စတဲ့ဒီဘောတော့မူကျန်းရေးစစ်နေတော့တော့သူတို့ဘာမှမပြောဘူးမူကျန်းပြိခဏီကြမှာအဲ့ဒါကိုလက်မခံနိုင်ဘူးလို့ပြောကန့်သက်တာတော့ဒါယုံကြည်မှုကိုပြပြအောင်လုပ်လိုက်တာနဲ့တူတယ်ပေါ့လေဒီနေ့ကတော့ယုံကြည်မှုပြပြသွားပြီးတော့နောက်ပိုင်းမှာအခြားသင်းစားစရာတွေရွေးချယ်စရာတွေနီးလန့်တွေကိုရှာနေတဲ့အနေအထားကိုကြောက်သွားတာပေါ့လေ
ဟုတ်ကဲ့
အဲ့ဒါကြောင့် energy တက်ပါတော့စိတ်ထဲကိုခံရတာပေါ့ဆ
ိုတော့ကုကုတုစော်ကခုနပြောတဲ့သဘောရဆိုရင်တမ်းတော်ဘက်ကပြောနေတယ် NCA ဟာတလန်းတော်ငင်းငယ်နီးလန့်ဆိုတာကိုလက်မခံဘူးပေါ့
ဟုတ်ပါတယ်ဒီဥပစာကကျွန်တော်တို့ NCA ပေါ်မှာအနှစ်သာရကိုသူတို့ဖော်ဆောင်မှုလိုပါတယ် NCA ဟာနေပြီးတော့မှကျွန်တော်တို့ကဒါတရရည်ထုတ်ပြန်ထားမယ့်အရာမဟုတ်ဘူးပေါ့နော် NCA ဟာကျွန်တော်တို့ရဲ့တိုင်းပြည်ရဲ့အခြေခံနိုင်ငံရေးပြဿနာကိုဖြေရှင်းဖို့အတွက်တက်နှမ်းနိုင်ဖို့အတွက်လေကားအဆင့်ပဲအဆင့်တစ်ဆင့်ပဲဖြစ်ပါတယ
်ဟုတ်ကဲ့ခင်ဗျာဥထုတော်ဒီလိုက်မပါခဏနေပြီးပါအောင်ခင်ဗျာကျွန်တော်ဆိုင်းစီယာဥတန်းစုနိုင်ဖိတ်ခေါ်ခြင်းပါတယ်ဥတန်းစုနိုင်ကြားရမယ်ထင်ပါတယ်ခင်ဗျာကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါပါတယ်ကျွန်တော်
ခုနကပြောသွားတဲ့ချက်မှာပါကျွန်တော်ပြောသွားတဲ့ချက်မှာပါပါတယ် NCA ကဒီအဓိကထွက်လန်းဆိုတဲ့သဘောမျိုးတက်မတော်ကဦးစီးချုပ်ကပြောသွားပါတယ်တစ်ဖက်မှာဆိုလို့ရှိရင် NCA စပြီးတော့စွန့်ကြဲတွေကမပါကြတဲ့ဥမာဆိုရင်ဝါရုကိုကန့်တို့မိုင်းလာတို့ဒီဖွဲ့တွေက alternative ပေါ်မှာတခြားနည်းလမ်းတစ်ခုကိုသူတို့အဆိုပြုစဉ်းစားနေတာရှိရခင်ဗျာအဲ့တော့ဒီအချိန်နဲ့ပတ်သက်လို့ဦးတန်းဆုနိုင်ဘယ်လိုမြင်လဲဒါကစင်ပြိုင်ဖြစ်လာနိုင်လားထိတိုက်ဖြစ်လာနိုင်လားဘယ်လိုသုံးသပ်မိပါလဲ
အခုကတော့စင်ပြိုင်တော့ဖြစ်လာတာပေါ့ဗျာစင်ပြိုင်တော့ဖြစ်လာတယ်ဆိုတဲ့ကိစ္စကအခု NCA နဲ့ပတ်သက်တဲ့ကိစ္စတွေကိုစွန့်ကြည့်ကြပြီးကြတဲ့အချိန်မှာဝါမိုင်းလာလို့ကိုကနုအဖွဲ့တွေနဲ့ပတ်သက်တဲ့ကိစ္စကိုအထူးသဖြင့်ဝါနဲ့မိုင်းလာပေါ့ဗျာသူတို့ကဒီအောင်စုအစီအစဉ်ရယ်သူကလုပ်ပြီးတော့ညီညာရေးလက်မှတ်ထိုးထားတဲ့အဖွဲ့တွေသူတို့ပါစရာမလိုဘူးဆိုတဲ့ပုံစံနဲ့သူတို့ရည်ကြီးရတာပေါ့ဗျာနောက်သူတို့ကလည်းအစိုးရနဲ့ဒီဒေတာကွန်ထရိုးကြီးပူးပေါင်းဆောင်ရွက်လာခဲ့တာလေအနည်း20ကျော်ရှိပြီ။တိုက်ပွဲလည်းတခါမှမဖြစ်ခဲ့ဘူး။ဒါပေမဲ့ဒီ20ရာစုပြည်လုံးကျင်းပတဲ့အခါကျတော့ NCA လက်မှတ်ထိုးမှသာပါဝင်ရမယ်ဆိုတဲ့တန်တက်ချက်ကြီးပေါ်လာတာပေါ့ဗျာ။အဲဒီတန်တက်ချက်ကြီးကိုဒေါက်ဆန်းစုကြည်ကလည်းတောက်ခံတဲ့အခါကျတော့ဒီ20ရာစုပြည်လုံးမှာအလုပ်ပါဝင်ရေးဆိုတာမဖြစ်နိုင်ဘူး။အဲလိုဖြစ်ရတဲ့အဓိကအကြောင်းကလည်းပြည်တော်စုကျွန်တော်တို့ညီငယ်စာချုပ်လိုက်ထားတဲ့အဖွဲ့ဟာ NCA နဲ့ဘယ်လိုဆက်ဆက်တယ်လဲဆိုတဲ့ကိစ္စကိုကျွန်တော်တို့ဒီ NRPC ကလည်းအားမကြီးကြီးလားလားတောက်ချက်ဖြည့်ရှုတကယ်။အဲတော့ဒီကကြီးကြောက်လို့ဖြစ်နေတယ်။အဲဒီကိစ္စကိုစီးပွားရေးအတွင်းမှာမင်းလေဖြေနိုင်ခဲ့လို့ကြောက်မှမရှိခဲ့ဘူးကျွန်တော်တို့ကြုံရဆုံး။အဲတော့ဒီလိုက NCAသူကညီငယ်လူငယ်တွေနဲ့မှာပေါင်းနေပါလေတောင်းဝင်လိုပါတယ်လို့အချိန်ကြီးပြောနေကြတယ်ကသူတို့ကိုဟိုလက်တွေ့အဖြစ်ဒီညီငယ်လူငယ်တွေမှာပေါင်းခြင်းမပြည့်ရဲ့ကိစ္စကတော့နော်အစိုးရနဲ့တက်မှာမှာတောင်းရှိတယ်လို့ကျွန်တော်ယူဆပါတယ်
ဟုတ်ကဲ့
အာဒီကိစ္စကတမင်းမင်းတစ်စင်ပါဖြစ်လာတာပေါ့ဗျာ
အဲ့
ဒီအောက်မှာခုနကဟိုသူဆိုးတော်ပြောတဲ့ကိစ္စတကူကလည်းပါသေးတာပေါ့ဒီဘက်သုံးဘက်ကိုကျွန်တော်တို့အဲအကြောင်းစုံကတရားကြောင်ပုံဝင်မကြည့်နိုင်ဘူးဆိုပြီးတော့တတ်တော့သဘောထားရှိတယ်။အဲတော့ကျွန်တော်တို့ဘုရင်မကြီးမင်းအောင်လာရင်အဲ့မင်းပြည့်တဲ့နေကပြောကြတာညီငယ်အင်းလူချင်းနဲ့ဆန္ဒရှိတယ်။နော်ကျွန်တော်တို့ NCU လက်မှတ်ထိုးတာဆိုတာအဲတော့ညီငယ်အင်းလူချင်းနဲ့ဆန္ဒကတော့ဒီဘက်နေလည်းရှိတယ်ဆိုတာအချိန်ချင်းပြည်ညာချက်တွေထုတ်ပြန်ခဲ့တာပေါ့ဗျာ။နော်အဲခုနကဝါမိုင်းလာတဲ့ဒီတိုင်းနဲ့ဒါနဲ့အဲ့ဒီဒေသတွေမှာတတ်တော်ရဲ့စစ်စင်ကြီးတွေအတော်လေးပြင်းထန်လာတဲ့အခါကျတော့သူတို့အမိနဲ့သူတို့ရဲ့လုံခြုံရေးအတွက်သူတို့ဝါတို့မင်းရတို့နဲ့သူတို့ဒီနိုင်ငံကြီးကပြောင်းကြက်ပြီးဆွေးနွေးလာခဲ့တာပေါ့အဲ့လိုဖြစ်လာတဲ့အချိန်ကြီးအောက်မှာရောက်တိုင်းခွဲဆိုတာပေါ်လာတာပါအဲ့တော့ပြန်ပြီးတော့ချုပ်ပြောလို့ရှိရင် NCA ကိုဒီလိုရအားဖြင့်ဒီလမ်းပြမျိုးပုံတရားဖြစ်ကျွန်တော်တို့ဒီလက်နက်ကိုင်အင်အားစုကြီးကြီးအားလုံးကလက်ခံကြပါတယ်ဒါနဲ့ NCA ကပြည့်ပြည့်စုံနဲ့ နော်တခုတည်းတော့လမ်းကြောင်းတော့မဟုတ်သေးပါဘူ
းဟုတ်
တယ်အန်ဂျီမှာလူဝင်ကြံစည်နဲ့ပတ်သက်ပြီးဆွေးနွေးကြရရှိသေးတယ်အဲဆိုတော့ဒါဒီလက်မှတ်ထိုးခဲ့တဲ့ကာလမှာလည်းပြောခဲ့တယ်နောက်အလုံးပေါင်းကြီးကိုလည်းပြောခဲ့တယ်အဲ့ဒီဟာလည်းမဖြစ်လာဘူးအခုဒီနေ့မြောက်ဆွေးနွေးရမှာလဲကျွန်တော်တို့ဒီ KNU ပါတီဥက္ကဋ္ဌကြီးကပြောတော်တာ GICM လို့ယူကြည့်တဲ့နော်အစည်းအဝေးအဲမလုပ်နိုင်ဘူးနောက်ဒီလောက်ရှိဖွဲ့စည်းပုံမူလေပြည်ပြန်ပြောင်းလဲမှုရှိပဲနဲ့ဆိုလို့ရှိရင်နိုင်ငံလမ်းတွေတိုးတက်မှာမဟုတ်ဘူးဆိုတာ KNU ကနေပြီးတော့ပြင်ပြချက်ထုတ်ပြန်ထားပါတယ
်ဟုတ်ကဲ့
အဲ့တော့ဆိုရအောင်တော့ဗျာဟုတ်ကဲ
့
ကျွန်တော်ကျွန်တော်တို့ယူကဒီလမ်းကြောင်းတစ်ခုအနေနဲ့ကျွန်တော်တို့အားလုံးလက်ခံရပါတယ
်ကျွန်တော်တစ်ချက်မေးချင်တာက
ခန္ဓာကတမောပဲဖြစ်တယ်
ကျွန်တော်ပြောတစ်ချက်မေးချင်တာကကုစုမှာဒေါက်ဆန်းစုကြည်ဦးဆောင်တဲ့ရပ်သားစုကတက်နေတယ်ဒေါက်ဆန်းစုကြည်ကတော့ပထမသူအားလုံးပါဝင်တဲ့ငင်းလုပ်ငန်းတွေဖြစ်ချင်တယ်အမြဲပြောပါတယ်အဲ့တော့ဒီအချိန်မှာ NCA အပြစ်ကရစေးထိုးပြီးလို့ရှိရင်နောက်ပိုင်းနိုင်ငံရေးဆွေးနွေးမှုတွေဖြစ်သွားနိုင်တယ်ဆိုတော့ဆက်စုကြီးကလမ်းခင်းပြောသွားတာဖြစ်ပါရှိတာရှိတဲ့အခါကျတော့အယက်သားစုရတက်နေတဲ့အချိန်ကာလမှာလက်မှတ်ထိုးပြီးတော့နောက်ပိုင်း80နိုင်ငံရေးလုပ်ဖို့ကောမဖြစ်နိုင်ဘူးလားဒီဖွဲ့အနေနဲ့ဥမာဝါလိုမိုင်းလာလိုအနေနဲ့
ဝါလိုမိုင်းလာလိုအနေနဲ့ကတော့ဒီအဲ့ဒီသဘောထားရှိကြောင်းတင်ပြပါတယ်ဒါပေမဲ့ဆိုတာကအခုကဒီNCA လက်မှတ်ထိုးမှသာလေငင်းငင်းလုပ်ငန်းတွေမှာပါဝင်ရမယ်ဆိုတဲ့တန်တက်ချက်ကြောင့်ငင်းငင်းလုပ်ငန်းတွေကရှေ့မတိုးတာတော့မဖြစ်တာဖြစ်နေ။အဲဒီကြားထဲမှာခုနလိုစစ်စီရေးတွေနဲ့ကျေးရှုပ်ထိုးမှုတွေဖြစ်လာတဲ့အခါမှာလောက်ပိုင်းဖွဲ့ဆိုတာပေါ်လာတယ်လို့ကျွန်တော်ဆိုလိုတာပါ
။ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ခုနကမေးတာလေအရသာဆူရတက်နေတဲ့ဒေါန်ဆာဆူကြီးလက်ထက်မှာဒီငင်းငင်းကြီးကိုမြန်ဆန်ရအောင်လို့ NCA ကိုလက်မှတ်ထိုးခြင်းအဖြစ်နောက်ပိုင်းနိုင်ငံရေးဆွေးနွေးပွဲတွေပုံပြောင်းပြောင်းလဲဖြစ်လာမယ်ဆိုတဲ့ပုံစံတော့မရှိဘူးလား။
အဲ့ဒီပုံစံတော့ရှိတယ်လေအဲ့ဒီပုံစံရှိတယ်ရှိနေမဲ့ကျွန်တော်တို့ရောဒီကိစ္စကိုဖြစ်စီချင်တာကကျွန်တော်တို့ကဒီမိငယ်လူငန်းစင်မှာအလုံးပါဝင်ရေးအတွက်တော့ဒါကကျွန်တော်ဖြစ်ချက်မရှိကျွန်တော်တို့ကဟိုခုကြည့်စီချင်တာပေါ့လေ
ဟုတ်ကဲ့
ဒါနဲ့ဒေါက်တာဆူကြီးရဲ့ရပ်သားစုကဒီကိစ္စကိုဆုံးဖြတ်နိုင်တယ်တမန်ကဒီကိစ္စကိုဆုံးဖြတ်နေအဲ့ဒီကိစ္စကိုလည်းဒီဒေါက်တာဆူကြီးအစိုးရမတော်ရနိုင်ဘူးဒေါက်တာဆူကြီးနဲ့ဆွေးနွေးပြီးတော့ဒေါက်တာဆူကြီးကကြိုးစားပြီးပါမယ်လို့ပြောမယ်။လက်တွေ့တကယ်တမ်းကျွန်တော်ဟိုပင်လုံးစီးရီးကိုလုပ်တဲ့အခါမှာတော့ပြည်သူကိုမသိကြတယ်နော်။အတန်တန်နဲ့ပြိတ္တာတွေဒါလိုဖြစ်လာတာပေါ့။အဲ့တော့ငင်းငင်းဆန်းများရှိတယ်။ဆွေးနွေးကြည့်တယ်ငင်းငင်းကဖြစ်ရှိနေတယ်ဆိုရင်အားလုံးကိုအပြစ်လို့ပါဝင်မွေးမပြည့်ရတာပဲ။နော
်။ဟုတ်ကဲ့
။ဘယ်ကြောင့်ချက်ကြီးကြောင့်။နောက်တစ်ခုကကျွန်တော်တို့ဒီကိစ္စမှာကျွန်တော်ကဟို NCA ကိုကျွန်တော်တို့ကသဘောမတူတာမဟုတ်ဘူး။NCA ကြောင့် NCA လက်မှတ်ထိုးပြီးမှငင်းငင်းလူငန်းစင်ပြီးပေါင်းရမယ်ဆိုရယ်သူကအတော်အကျဉ်းချပြီးအကန့်အသတ်ဖြစ်နေတယ်လို့ပြောချင်တာ
ပါဟုတ်ကဲ့ခင်ဗျာကိုသွန်းစောကဦးတန်းဆုနိုင်ကိုလီလိုက်ပေါ်မှာခဏနေပြပါအောင်ခင်ဗျာတော်ရှင်တွေကိုကျွန်တော်လှည့်ပေးချင်ပါတယ်တော်ရှင်တွေကကိုမင်းမင်းဆွနေမင်းညာလို့ရပါတယ်ခင်ဗျာဦးသွန်းစောရှိပါတယ်ဦးတန်းဆုနိုင်ရှိပါတယ
်အဲ့တော့ကွာကိုဒီနေရာမှာကျွန်တော်ပြောချင်တာကဘုံတော့ကာကွယ်ဦးစစ်တိုင်းကိုလည်းကျွန်တော်ပြောချင်တယ်ဆိုတာကာကွယ်ဘာဖြစ်လို့သူတို့ရာพี่อ่ะด่าไปดีတော့ဟိုဆိုပြောလို့ဒီသူတို့လူကျင်တဲ့ပုံတိုင်းလဲဆွဲခေါ်သွားလို့မရဘူးကြာကျွန်တော်မြင်တာတော့သူတို့ဒါဒီကျွန်တော်ဟိုရက်ကလို့ကျွန်တော်ဟိုလက်ရှိပြောပုံတော့ချင်းနိုင်ပဲပြင်လာပါတယ်သူရဲ့ကကြတော့အဲ့တမိုင်းနေသားကြီးကျွန်တော်ဒီကြာခလာမရဒီလက်ဒီကျွန်တော်မေးစမ်းကြည့်တဲ့အခါကျွန်တော်တက်မလို့ကသူပြောမယ်ဟိုလိုအပ်တောင်းဆိုမှုကြီးကတအားများပြီးတော့လက်လက်ကန်တိုင်းလာကြီးကတောင်းဆိုတာကြီးဟာဟိုငဲတူတွေ့ရာနောက်ပြီးတော့ပြောမယ်ဆိုရင်အဲ့တော့ကိုယ်တော်ကျူးကြည့်ရတာဆိုရတက်လာတဲ့နေသားမှာဒီ MCA နဲ့နေဒီနေ့တော့ကအချိန်ကတဖြည်းဖြည်းနဲ့ကုန်နေတဲ့အခါကျကျွန်တော်တောင်းကြောက်တစ်ခုကိုကျွန်တော်တို့ကမြင်လာတာပေါ့ဗျာနော်နားမဲ့ယူကောက်ပွဲအတွက်ဒီပါလေပါပေါ့နော်ဆိုတော့ကျွန်တော်တို့ကအဲ့လိုမြင်ပြီးဆိုတော့ဒီတွေရတယ်ဟိုတစ်ဆက်တည်းပြောမယ်ဆိုဒီတွေရဲ့အားဟိုစောင့်ဝင်ကြီးတွေကတက်တဲလာတဲ့အခါကျဒီဟာဒီအပေါ်မှာတိတ်ကြီးစိတ်ဝင်စားမှုတွေတိတ်မရှိတော့ဘူးဗျာဟိုကျွန်တော်မြင်လာတော့နော်အဲ့လိုမျိုးမြင်ပြီးဟုတ်ကဲ့
တ
ောင်းကြောက်တစ်ခုဆိုတာရှင်းပြီပေါ့ဗျာကိုဟိုကို
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်နားလေးပါဟုတ်ကဲ့ကိုမင်းမင်းကျေးဇူးပါနောက်ထပ်သွားချစ်တူအထည့်ပေးကြပါလေကိုနေမျိုးစနေမျိုးများလို့ရပါတယ်ခင်ဗျာဦးထွန်းစောဦးတန်းစုနိုင်ဒီလိုင်းပေါ်မှာရှိပါတယ်
အော်ဟုတ်ကဲ့ပါကျွန်တော်တော့တက်မော်ရဲ့ဒုက္ခလေးဆိုတော့လက်ခံပါတက်မော်ရဲ့လုံခြုံရေးတွေထောက်ခံပါအခုတိုင်းကနေလုံခြုံရေးတွေပြောမယ်ကနိုင်ငံထဲမှာမငြင်းရအောင်လုပ်နေအခုလက်စောဟိုကြံခဲ့တဲ့ဇပိုင်းဟာဟိုလုံဝင်တာကိစ္စမှာလို့ဆိုရင်ဟိုဆက်ကြီးနေတဲ့ဒုက္ခတွေကိုတက်မော်ရဲ့ကြောင်းမှလို့ဒါကြုတ်ကဲကဲနေတော့အဲ့ဒါအမင်းကယူပြီးတော့ဒီလက်နဲ့ကန်ကနေတိုက်ခိုက်ခေါ်တာဒါကကောင်းတဲ့လုပ်ရမဟုတ်ဘူးအခုဒီတိုင်းကြီးရဲ့တစ်ခေတ်ပိုင်းဟိုအနောက်တိုင်းကနေကျိုးပတ်လို့ရအရှင်မျိုးမှာတိုင်းကြီးလုပ်ရဆိုတာဘယ်လိုမှမကောင်းတိုင်းကြီးလုပ်ရဆိုတာအမေရိကန်တို့အကြမ်းဖက်လို့
အားမအချင်းချင်းရှိနေတော့အားပဲပြောနေ
ဟုတ်ကဲ့ခင်ဗျကိုနေမျိုးကျေးဇူးပါကိုနေမျိုးရဲ့အမြင်မှာနောက်တော့ရှင်တူကတော့ပေးစာအာကူချော့လင်းဆိုတဲ့ကျွန်တော်တို့ဦးချော့လင်းကသူ့ရဲ့အတာဖိုင်နဲ့ဆွေးနွေးထားပါတယ်ခင်ဗျဖွင့်ပြပါအောင်မဆင်မွေ
ပင်လုံးညီလာခံမှာတိုင်းရင်းသားအဖွဲ့တွေတင်းတွင်းခဲ့တဲ့တင်းတွင်းတော်82ဆောင်အနေနဲ့တော်တော်များများဟာပြည်တော်စုအရေးကိုဦးစားမပေးဘဲကိုယ့်လူမျိုးကိုယ့်အဖွဲ့အစည်းနဲ့ကိုယ့်တိုင်ကိစ္စတွေကိုဦးစားပေးထားတာကိုသာလေးလာတွေ့ရှိရတယ်လို့ရှမ်းတိုင်းရင်းသားဒီမိုကရေစီဖွဲ့ချုပ်တွေ့ရမှုဦးဆိုင်ညွန့်လွင်ပြောခဲ့မှုပါတယ်အားလုံးလက်ခံနိုင်မဲ့ဖက်ဒရယ်ဘူးကိစ္စတပ်မတော်နဲ့အစိုးရဘက်ကတင်ပြထားတဲ့အလုံးစုံမပြည့်ဝခဲ့ရင်တောင်းပင်လုံးညီလာခံအောင်မြင်ဖို့ပထမဦးဆုံးလှုပ်ဆောင်ရမှာကလက်မှတ်ထိုးဖို့ကြံနေတဲ့အဖွဲ့တွေအားလုံးလက်မှတ်ထိုးဖို့အရေးကြီးပါတယ်စီအနာရှင်စနစ်ကနေဒီမိုကရေစီစနစ်စီတွားဖို့တော့အစွန်းစွတ်ကြီးနဲ့ဒီမိုကရေစီလိုလားသူတွေထိုးခဲ့ရတဲ့လက်မှတ်တွေနဲ့ဖြတ်တန်းခဲ့ရတဲ့စာချုပ်တွေကလည်းအပြည့်အဝနှစ်သက်စရာတွေမဟုတ်ခဲ့ပါဘူး။ဒါပေမဲ့လည်းနှစ်ပေါင်း90ကျော်ဖြစ်ခဲ့ရတဲ့ပြည်တွင်းမငြိမ်းချမ်းမှုပြည်ပကတ်ကိုဖြစ်ရှင်းဖို့ဆိုရင်တော့အဝေးဆုံးခရီးအစားဟာခြေတလန်းကဆိုတဲ့သဘောတရားအတိုင်းလက်မှတ်ထိုးဖို့ကြံနေတဲ့အဖွဲ့အစည်းတွေရခင်လက်မှတ်ထိုးထားတဲ့အဖွဲ့အစည်းတွေတိုင်းလက်မှတ်ထိုးတင်ပါတယ်။ကိုယ်လိုလားတဲ့အချက်တွေအပြည့်အဝရမှလက်မှတ်ထိုးမယ်ဆိုရင်တော့ခုလိုဒီမိုကရေစီဆိုတာတည်းကိုတောင်တွင့်မြင်နေရအောင်မှာမဟုတ်ပါဘူး။နှစ်ပေါင်း90ကျော်တိုက်ခိုက်လာတဲ့စစ်ပွဲတွေကြောင့်ဒီမိုကရေစီစနစ်ပြန်လည်မထွန်းကားနိုင်တဲ့စစ်အာဏာရှင်စနစ်အသက်ရှင်နေခဲ့ရတာကိုအမှန်ကန်သုံးသပ်သိရင်မငြိမ်းချမ်းမှုကြောင့်ဘသူတွေအကျိုးမဲ့ပြီးဘသူတွေအကျိုးရှိခဲ့ကြတယ်လဲမြင်တွေ့ရမှာပါ။ခုရဲ့နေပြည်တော်လေစိတ်မှာလက်နဲ့တင်ပြီးတယ်ဆိုတဲ့သတင်းကလည်းငြိမ်းချမ်းရေးကိုမလိုလားသူတွေလည်းရှိနေနိုင်သေးကြောင်းသတိပြုတင်ပါရယ်။လက်နဲ့ကင်ထားတဲ့အဖွဲ့အစည်းတွေအနေနဲ့အလေးထားတဲ့နာကကိုတိုင်းရင်းသားတွေကလည်းတင်းငင်အေးချမ်းမှုနဲ့တိုးတက်ဖွံ့ဖြိုးမှုကိုအလွန်အမင်းလိုလားတောင့်တနေပြီဆိုတာကိုပဲဖြစ်ပါတယ်။လက်နက်ကိုင်အစွန်းရလူတို့ကြောင့်လူများစုဒုက္ခပင်လဲဝေနေခဲ့ရတဲ့ရခိုင်ကမွတ်စလင်လူအဖွဲ့အစည်းရဲ့ဖြစ်ရပ်ကိုလည်းသတိပြုရမှာဖြစ်ပါတယ်ဗျာ
။ဟုတ်ကဲ့ဒါကတော့ဥကျော်လင်းသူ့ရဲ့သဘောထားကိုကျွန်တော်တို့အတာဖိုင်နဲ့ပြပူထားတာပါခင်ဗျာ။ကျွန်တော်ဥထုံးစော်ကိုဒီကိစ္စနဲ့ပတ်သက်ပြီးတော့ပြောနေချင်ပါတယ်။ဥကျော်လင်းပြောသွားတဲ့အထက်မှာနှစ်ချက်တွေ့ပါတယ်။ပထမချက်ကတော့သူ့အနေနဲ့တိုင်းသားတွေဘက်ကတောင်းဆိုမှုတွေများတိတ်ညာနေလားဆိုတဲ့တန်ပြားနဲ့မိထားတဲ့သဘောတူရပါလေ။နောက်ဒုတိယချက်ကတော့တိုင်းသားတွေဘက်ကလည်းဒီငင်းငယ်လုံငန်းစင်မှာဖီအားပြီးနေဆိုရင်တက်မတော်ကလည်းဖီအားပြီးတက်ကလည်းဖီအားပြီးရသစုကညံ့နေမလားဆိုတဲ့အနေထားမျိုးပေါ့နော်။ဒီအနေထားနဲ့ပတ်သက်လို့ဥထုံးစော်ဖြေပေးပါလားခင်ဗျ။ဟု
တ်ကဲ့ဒီနေရာမှာတောင်းဆိုမှုဆိုတာချက်ပေါ့နော်။အဲကျွန်တော်တို့ရဲ့အဆိုပြုမှုလို့ပဲပြောချင်ပါတယ်။အဲကျွန်တော်တို့တိုင်းပြည်ကနေပြီးတော့အများနဲ့ပြောလို့ပြောထားရှိတာရှိပါတယ်။ကျွန်တော်တို့ဘယ်သူကပြီးပြီးတော့ဘယ်သူကယူရဲဆိုတာမရှိပါဘူးကျွန်တော်တို့ဒီတိုင်းပြည်ကိုအားလုံးဒီလိုကနှိမ့်နိုင်ပြီးမှာပေါ့နော် compromise solution ပေါ့အပြန်လည်းအပြီးယူနေကျွန်တော်တို့တိစောက်ကြရမှာပဲဖြစ်ပါတယ်အဲ့ဒီလမ်းကြောင်းမှာပဲတွောင်းနေတာဖြစ်ပါတယ်အဲ့ဒါလည်းကျွန်တော်ပြောလိုတာကတော့ကျွန်တော်တို့တောင်းဆိုမှုလို့မတုံဘူးအဆုံးပြုမှုလို့ပြောနေတာဖြစ်ပါတယ်အဆုံးပြုမှုထဲမှာကျွန်တော်တို့ကများလို့နေသလားဆိုတာကျွန်တော်တို့ဘယ်ပုံမှာခြေခံပြီးပြောလဲအဲ့ဒါကျွန်တော်တို့ကြည့်ဖို့လိုပါတယ်ကျွန်တော်တို့အခုအဆုံးပြုမှုကိုကြည့်လိုက်ပါတော့ကျွန်တော်တို့ခုဆွေးနွေးနေတာ NCA စာချုပ်ကကျွန်တော်တို့ကိုယ်တိုင်လုပ်ခဲ့တာဖြစ်တယ်။ဒါပေမဲ့ NCA စာချုပ်ကနှစ်နှစ်မြောက်တဲ့အချိန်မှာနော်ကျွန်တော်တို့ NCA ကိုကောင်တယ်ဖော်မှုကအခုကအားနည်းချက်တွေစင်ကုန်ချက်တွေရှိနေတယ်ဆိုပြီးတော့မှနော် NCA ကောင်တယ်ဖော်ထားဖော်နေတဲ့ဇမေရေးထုတ်ပြီးတော့ကောင်တယ်ဖော်နေတဲ့အဖွဲ့အစည်းကပြောနေပြီးဖြစ်ပါတယ်။ဆိုတော့ဒီမှာအားနည်းချက်တွေရှိနေတယ်စင်ကုန်ချက်တွေရှိနေတယ်။ဒါကိုကျွန်တော်တို့ကမြင်တယ်သိရှိပြီးလည်းဖြစ်ပါတယ်။အဲ့ဒါကြောင့်ကျွန်တော်တို့က NLD ဆိုတာတက်လာကလေးကနေပေါ့နော်အခုညှိနှိုင်းနေတာကျွန်တော်တို့အစိုးပြုမှုကိုကျက်နဲ့ကျွန်တော်ညှိနှိုင်းနေတယ်။အစီအရာအားနည်းချက်ရှိနေတယ်။အားသာချက်တွေဖြစ်အောင်ခိုင်မာအောင်လုပ်ရမယ်။ဆိုပြီးတော့အစိုးပြုချက်ဖြစ်ချက်လုပ်ထားတယ်ကျွန်တော်တို့က15လကျော်ပြီ။ဒီနေ့သတိမပြေသေးဘူး။မပြေသေးတဲ့အကြောင်းရင်းကဘာကြောင့်လဲ။ခုနကျွန်တော်ပြောသလိုမျိုးပေါ့။တက်မတော်ကအစီအပေါ်မှာတရပေထုတ်ကန်ထားတယ်။အသေးရက်နေပေါ့။နော်။အစီအမအားနည်းချက်ရှိနေတယ်ဆိုတာသူလက်ခံဖို့လိုတယ်။အခုသူတို့လက်ခံပြီ။နော်။အစီအလက်မရေးထိုးထားတဲ့အဖွဲ့တွေနဲ့သူတို့ကြားမှာနေပြီးတော့မှကိုယ်တွေတုံ့တက်မှုတွေလုပ်ကြမယ်ဆိုပြီးတော့ကျွန်တော်တို့သိရှိရတယ်။ဒါမနေ့ကနေပြီးတော့မှနိုင်တော်တိုင်ပင်ခံနဲ့ဒီကျွန်တော်တို့ကာကွယ်ရေးဦးစီးချုပ်နဲ့အဲတို့ PPSD ပေါ့နော်။နာမည်ဟိုလက်မှတ်ရေးထိုးထားတဲ့အဖွဲ့ချစ်ဖွဲ့ကြတဲ့မှာတောင်းတော်တွေကြတဲ့မှာတွေ့ကြတာကျွန်တော်တို့တွေ့ပါတယ်။ဆိုအခုပြန်လည်တုံ့တက်နေပြီပဲ။ပြန်လည်တုံ့တက်နေပြီဆိုလို့ရှိရင်ကျွန်တော်တို့အစိုးပြုထားတဲ့အချက်တွေကလည်းပဲအဲ့ဒီပုံမှာအလုပ်လက်လျောညီတွေရှိနေတာပဲ။ဒါတော့ကျွန်တော်မြင်တာကတော့သက်မတော်ဘက်ကနေပြီးတော့မှသဘောထားကြည့်မှုကိုပြဖို့ပဲလိုတယ်လို့ပဲမြင်ပါ။ဟု
တ်ကဲ့ခင်ဗျာ။ကျွန်တော
်တို့ကလည်းပါတောင်းဆိုမှုတွေများရရောနေရရောဆိုတာမရှိပါဘူးကျွန်တော်တိုင်းရင်းသားတွေပဲဖွဲ့ပဲမေးကြည့်လိုက်ပေါ့နော်ကျွန်တော်တို့ရဲ့လူလားချက်ကတော့ဒီတိုင်းပြည်ကိုစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုအနေနဲ့တည်ဆောက်လို့ရတယ်ဒီဌာနပဲရှိတယ်တောင်းဆိုမှုအနေနဲ့ပြောမယ်ဆိုရင်လည်းဒါပဲရှိတာဖြစ်တယ်ဒီတိုင်းပြည်ကဖက်ဒရယ်ပြည်ထောင်စုအနေနဲ့တည်ဆောက်နိုင်မှာပဲကျွန်တော်တို့မတူပေမဲ့တိုင်းရင်းသားလူမျိုးပေါင်းစုံကနော်ဒီချိန်ချိန်နဲ့ခိုင်မဲ့ညီချင်းရေးအခြေခံအောက်မှာပေါ့နော်တာယာဝါပြောတဲ့တိုင်းပြည်ကိုတည်ဆောက်နိုင်မယ်လို့အဲ့လိုယုံကြည်တယ်ကျွန်တော်ကဥပဒေထားတာတောက်ဆိုနေတာဖြစ်သွား
ကိုတူဆောင်ဟုတ်ကဲ့ကျေးဇူးပါကျွန်တော်အချိန်က10မိနစ်ခွဲလောက်ပဲရတယ်ကျွန်တော်ဥတန်းဆိုးနိုင်ကိုနောက်ဆုံးအပိတ်မေးချင်ပါတယ်အခုပြောမယ်ဆိုလို့ရှိရင်တော့အစိုးရတက်လက်ထက်မှာ2နှစ်လောက်ရှိပါပြီ သူ21ရာစုပင်လုံးဆိုပြီးတော့ဒေါန်ဆန်းစုကြည်ကတော်တော်လေးဦးစားပြီးတော့လုပ်နေတယ်ဒါပေမဲ့တော်တော်များများကတိုးတက်မှုရှိဘူးဆိုပြီးတော့ဝေဖန်နေကြတယ်ခင်ဗျာအဲ့တော့ဒီငင်းရိုက်လုပ်ငန်းစဉ်ကမျှော်လင့်ချက်ရောရှိပါသေးရဲ့လားဦးတန်းစုနိုင်ရဲ့အမြင်နောက်ဆုံးကြားချင်ပါတယ်တစ်မိနစ်ခွဲတော့ရပါတယ
်ဟုတ်ကဲ့မျှော်လင့်ချက်ရှိတယ်မရှိဘူးဆိုတာလေကျွန်တော်တို့မတတ်နိုင်ဘူးကျွန်တော်တိုင်းပြည်ကကျွန်တော်တို့နိုင်ငံရေးဘဝပေးတဲ့အခြေအနေကကျွန်တော်မျှော်လင့်ပြီးတော့လုပ်ကြမှာပဲပေါ့ဗျာနော်အဲ့တော့အခုကျွန်တော်တို့21ရာစုပင်လုံးတတိယကျင်းဆွေးနွေးဝဲလုပ်တော့မနေ့ကရင်ဒေါက်ဆန်းစုကြည်ပြောတော့တာကျွန်တော်ကြားလိုက်ပါတယ်။ဆက်ရွှေချီတောင်းဒီတောင်စုဆိုင်ကအခြေခံမူတွေကိုကျွန်တော်တို့ဒီလာမယ့်တတိယကျင်းမြောက်ခင်မှာအပြီးတတ်ကြဖို့ဆိုတာကျွန်တော်အဲ့ဒါအပေါ်မှာလည်းမျှော်လင့်မြတ်ထားပါတယ်။ဒါပေမဲ့ဖြစ်နိုင်ကြည်တော်မျိုးတွေလို့ကျွန်တော်တို့ယူဆပါတယ်။ဘာဖြစ်လို့လဲဆိုတော့အခုကအမျိုးသားချင်းနိုင်ငံရေးဆွေးနွေးဝဲတွေကပြင်းပြလို့ရမယ်နော်လူမျိုးလိုက်ဒေတာလိုက်နော်အဲ့လိုသဘောတူလို့ကျွန်တော်တို့ပြင်းပြလို့ရမယ်နောက်လောက်မှာကပြင်းနေတဲ့တိုင်းစလီးဘူးအဲ့ဒီမှာလဲအခုကအခုထိကျွန်တော်တို့လုတ်ကင်ပြီးတာက6,600ဆိုပေမဲ့တကယ်ကြတော့ပြင်းပြပဲရှိပါလိမ့်မယ်အဲ့တော့ဆက်ပြီးလုပ်ရမယ့်ကိစ္စတွေကအများကြီးပါဒီကြားထဲမှာအခုဒီခိုင်ပြင်းတဲ့ကိစ္စတွေကလည်းရှိနေကြလဲကျွန်တော်တို့နားလည်ပါအဲ့တော့ဘာလဲဒီချန်နဲ့ကလာကြော်ကြော်လောက်အချိန်အတွင်းမှာဒီကြောင့်နဲ့တိုင်းနဲ့ပြည်နဲ့ဆလီးဘူးလို့ကျွန်တော်တို့အဲ့ဒီလူအခြေခံမူတွေပြည့်ပြည့်စုံစုံချမှတ်နိုင်မှုဆိုတာအတော်မလွယ်တဲ့ကိစ္စပါ
ဟုတ်ကဲ့ခင်ဗျာ
အဲ့ဒီမှာလဲပြောကျင်တဲ့ကိစ္စတကူကဒီမြို့သားချင်းနိုင်ငံရေးဆွေးနွေးပွဲတွေကိုစံပြီမှာဆိုကြပါသေးလားစံပြီမှာ
ကျွန်တော်နည်းနည်း15စက္ကန့်လောက်ပဲရတယ်ဦးသက်ဆိုတယ်လဲချုပ်ပြီးပ
ါစက္ကန့်စကားပြောနေကြတာပေါ့ဗျာဒါပေမဲ့အဲ့ဒီညီလာပြဿနာဘယ်လိုရည်ကြည့်ရလဲ
ဟုတ်ကဲ့
တန်းကြီးမှာပဲကျင်းပါကျင်းပါပင်လုံးမှာပဲကျင်းပါကျင်းပါပေါ့ဗျာအရေးကြီးတာဒီအရာကြီးပြီးလို့လေအဲ့တော့ဒေါက်တာစုကြည်ပြောလင့်ထားတဲ့ကိစ္စတောင်မှကျွန်တော်ဖြစ်အောင်မယ်လို့မထင်ပါဘူ
းဟုတ်ကဲ့ခင်ဗျ
ာတော်ကြီးကိုကျွန်တော်တို့ပြောအောင်ပါပါ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒဲလီလိုက်စီစဉ်ချင်းဆွတော်လို့ပါပေါင်းဆွေးနွေးပြီးတဲ့ဥထုံးစော်နောက်ဥတန်းစုနိုင်တဲ့ကျွန်တော်ရှင်ဒီအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒဲလီလိုက်စီစဉ်ဒီမှာကျွန်တော်ကပြပါခင်ဗျာ